မရိကန်မှာတောက်ကြနေကဆပြီးတော့ကိုရိုနာဗိုင်းရပ်စ်နောက်ထပ်ကူးစက်ခံသူ4,600နှစ်ယောက်ထပ်မံနေရှိပြီးတော့ယောဂါကူးစက်ခံသူစုစုပေါင်း300,000နီးပါးရှိခဲ့ကြောင်းကူးစက်ယောဂါကာကွယ်ထိန်းချုပ်ရေးဌာန CDC ကမနေ့ကပဲပြောလိုက်ပါတယ်။ဗိုင်းရပ်စ်ကြောင့်သေဆုံးသူနောက်ထပ်652ယောက်ရှိတာကြောင့်အခုဆိုရင်သေဆုံးသူစုစုပေါင်းဟာလည်း300,000ကျော်သွားပြီဖြစ်တယ်လို့ပြောပါတယ်။အမေရိကန်တောင်ပိုင်းနဲ့နောက်ပိုင်းပြည်နယ်၅ခုမှာနေ့စဉ်ဗိုင်းရပ်စ်ကူးစက်မှုတွေဟာမနေ့စနေနေ့ကစံချိန်တင်မြင့်တက်ခဲ့ပြီးတော့ဖလော်ရီဒါပြည်နယ်မှာ9,500ကျော်ဂျော်ဂျီယာပြည်နယ်မှာ1900ကျော်တောင်ကယ်ရိုလိုင်းနားပြည်နယ်မှာ1604ယောက်အရီဇိုနာပြည်နယ်မှာ3,592ယောက်နဲ့နေဗာဒါပြည်နယ်မှာ1100လောက်ရှိခဲ့ပါတယ်။ဒါပြင်တက်ဆက်စ်ပြည်နယ်မှာလည်းမနေ့ကဗိုင်းရပ်စ်ကူးစက်ခံသူ9,900ရှိပြီးတော့42ယောက်ထပ်သေးတာကြောင့်သေဆုံးသူစုစုပေါင်း4,200ရှိသွားပြီဖြစ်ပါတယ်။တက်ဆက်စ်ပြည်နယ်အုပ်ချုပ်ရေးမှူး Greg Abbott ကတော့စားတောက်ဆိုင်တွေပြန်ဖွင့်တာကိုရှော့ချဖို့နဲ့ဘားဆိုင်တွေကိုပိတ်ဖို့ပြန်ပြီးတော့ပြောလိုက်ပါတယ်။အမေရိကန်ပြည်အောင်စုဟာကောမဗိုင်းရပ်စ်ကူးစက်မှုနဲ့တည်ဆုံးမှုအများဆုံးနိုင်ငံဖြစ်ပြီးတော့အဲဒီနောက်မှာတော့ဘရာဇီးလ်နိုင်ငံကကူးစက်သူ1,300,000ကျော်နဲ့ဒုတိယဖြစ်နေပြီးရုရှားနိုင်ငံကတော့ဒီနေ့မှနောက်ထပ်ဗိုင်းရပ်စ်ကူးစက်ခံသူ6,900ကျော်နဲ့စုစုပေါင်းဗိုင်းရပ်စ်ကူးစက်ခံသူ6,300ကျော်နဲ့တတိယအများဆုံးဖြစ်ပါတယ်ခင်ဗျာ။